အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အော့စတင်မြို့ကတိုက်ခိုင်းအေရာဝင်းတစ်ခုအတွင်းတနင်္ဂနွေနေ့ကလိုက်လံပစ်ခတ်မှုကြောင့်အခုသတင်းတွင်နေတဲ့အချိန်ထိအနည်းဆုံးလူ3ဦးသေဆုံးသွားတယ်လို့အော့စတင်ရဲတပ်ဖွဲ့အရာရှိတဦးကပြောပါတယ
် that we have 3 people here that lost their lives the thoughts and prayers of this community are with them and on behalf of the Austin Police Department we're very sorry that obviously that this
လူတွေကိုလိုက်လံပစ်ခတ်နေတဲ့တနသမားဟာအခုချိန်ထိလွတ်မြောက်နေဆဲဖြစ်ပါတယ်သူကိုဖမ်းဆီးရမိနိုင်ရေးအတွက် FBI အဖွဲ့ရဲ့အကူအညီနဲ့ကျွန်တော်တို့အပူတပြင်းလိုက်လံစုံစမ်းရှာဖွေနေဆဲဖြစ်ပါတယ်အခုလိုတည်ဆုံရသူတွေအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့ရဲအရာရှိကပြောသွားတာပါတည်ဆုံသူတွေဟာအသက်အရွယ်ရောက်ပြီးသူတွေဖြစ်ပြီးနေရာမှာတွင်ပွဲချင်းပြီးတည်ဆုံခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒီပစ်ခတ်မှုဟာအချိန်မြွေးပေါ်လာနိုင်တဲ့အန္တရာယ်ရှိတဲ့ပစ်ခတ်မှုမျိုးအဖြစ်အော့စတင်ရဲတွေကသတ်မှတ်စောင့်ကြည့်နေတာပါတန်တရာတရားခံလွတ်မြောက်နေစေဖြစ်တဲ့အတွက်အသက်အန္တရာယ်မရှိရအောင်ပစ်ခတ်မှုဖြစ်ခဲ့တဲ့နေရာနဲ့ခက်ခင်းငင်းနေကြဖို့ရဲကနှိုးဆော်ထားပါတယ်တက်ဆက်စ်ပြည်နယ်မြို့တော်အော့စတင်ရဲ့အနောက်မြောက်ဘက်မှာရှိတဲ့လူသေများတဲ့ဈေးဝယ်စင်တာတစ်ခုအတွင်းပစ်ခတ်မှုစတင်ဖြစ်ပွားခဲ့တာပါတနသမဘေသူဘေဝါဖြစ်တယ်ဆိုတာကိုတော့ရဲကသိရှိထားပြီဖြစ်တယ်လို့ Austin မြို့က KVUE မြို့တံဌာနကပြောပါတယ်ခင်ဗျာ